မန္တလေးကရင်မှာကိုဗစ်ရောဂါကူးစက်မှုထိန်းချုပ်နိုင်မှုသတင်းနှစ်ပတ်ကြာဆောင်ရွက်ပြီးခဲ့တဲ့နောက်ကူးစက်မှုရောကြသွားတယ်လို့တိုင်းဆိုးအဖွဲ့တာဝန်ရှိသူတူကဆိုပါတယ်။အခုတော့ကန့်တက်ချက်တွေကိုလည်းပြန်လျှော့လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါ။ရန်ကုန်ပြည်ရင်ကိုဗစ် -19 ကူးစက်သူဦးရေအများဆုံးဖြစ်လာတဲ့မန္တလေးတိုင်းမန္တလေးကရင်မှာကူးစက်မှုနှုန်းကိုထိန်းချုပ်နိုင်ရေးဒီဇင်ဘာ5ရက်နေ့ကနေ16ရက်နေ့ထိမလိုအပ်ရင်အပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ပြီးအရေးယူဆောင်ရွက်ခဲ့ပါတယ်။ဒီကနေ့မှာတော့အဲ့ဒီမိန့်ကိုပြန်ရုပ်သိမ်းပြီးကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကက်ယောဂါကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီနေထိုင်ဖို့ထုတ်ပြန်လိုက်ပါတယ်။ဒီလိုထိန်းချုပ်မှုကာလပြီးဆုံးတဲ့နောက်မှာတော့ယောဂါကူးစက်သူဦးရေညွန်နေသွားတယ်လို့မန္တလေးတိုင်းဒေသကြီးအစိုးရဖွဲ့ရဲ့လျှက်စစ်စွမ်းရည်နဲ့ဆောက်လုပ်ရေးဝန်ကြီးဦးဇာနေအောင်ကပြောပါတယ်
။ဒီအဟုံးလုပ်တဲ့နော်အဲလုပ်တဲ့အခါမှာကျွန်တော်ကသူ့ရဲ့နော်ယောဂါထိန်းချုပ်တဲ့သဘောတရားအရာတွေကိုဒီဆေးရကြော်တော့မှနော်အဲ့ဒီရဲ့နော် result ကိုတွေ့ရတာဖြစ်ပါတယ်ကျွန်တော်တို့မန္တလေးနေတဲ့ကြီးမှလည်းပဲကျွန်တော်တို့ဆေးအုံလုပ်တဲ့အချိန်မှာနော်ကုသမှုနှုံးနော်နှုံးလို့ဆိုလိုပါတယ်အဲ့ဒါဒီ 16.5 ရာခိုင်နှုံးလောက်ရှိပါတယ်နော်အဲ့ဒီကကျွန်တော်တို့လာလိုက်တာနေ့စဉ်မှာဒီကတက်လိုက်ကြလိုက် graph ကိုကြည့်မယ်ဆိုလို့ရှိရင် graph ကညနေထောင်တိုက်လာပြန်ဆင်းလိုက်နေတွေ့ရမှာဖြစ်ပါတယ်အဲ့တော့ဒါမို့ဆူရူဂျင်းရဲ့အတိပေကကျွန်တော်တို့အဲ့ဒါမန်နေဂျာမန်နေဂျာတွေတော့ညီညွတ်နဲ့တော့ကျွန်တော်တို့စစ်အထုံးညီလိုက်ကြတဲ့ရလဟာတော့ကုဆက်ပြန်ပွားတဲ့နှုံးတော့ဆေးကြော်တဲ့အခါမှာစာဆင်းလာတာကိုတွေ့ရပါတယ
်မလို့ရင်အိမ်ပြင်မထွက်ဖို့စီကံချက်တွေထုတ်ပြန်ခဲ့ပြီးမြို့နယ်ကျော်လွန်တွားရောက်သူတွေကိုလည်းတဘာဝဘေးရန်နေဆိုင်ရာစီမံခန့်ခွဲမှုဥတွေရဲ့အနေအဆုံးပြည်တံဖြစ်တဲ့ငွေရန်9000ချမှတ်ပြီးအေးအေးယူဆောင်ရွက်ခဲ့ပါတယ်ထိန်းချုပ်မှုနှစ်ပတ်အတွင်းအေးအေးယူခံရသူစုစုပေါင်း13000ကျော်ရှိပါတယ်။ယောဂကုသမှုထိန်းချုပ်နိုင်မှုဆောင်ရွက်ပြီးမဲ့မန္တလေးတိုင်းမှာတော့နေ့စဉ်ပိုးတွေ့ရှိသူ200ကျော်ရှိနေသေးပါ။ယောဂကုသသူတွေနဲ့တနင်္ဂနွေနေ့ကိုလိုက်ပါခေါ်ဆောင်ပေးနေတဲ့မြန်မာနိုင်ငံလူမှုကေဇီဘွဲကကိုစွန့်ပြအောင်ကတော့ကုသမှုဆက်ရော့ကြသွားအောင်ကန့်မှတ်ချက်တွေဆက်လုပ်ရင်ပိုကောင်းမယ်လို့မြင်ပါတယ်
။ဒီလောက်တဲ့ဆီလေးမှာတော့ဂျော်ဒန်လောက်ပဲရော့ပါတယ်ခင်ဗျာ။ကျိုးရတယ်ကျိုးရတယ်သုံးတာလာပေါ့အနေချင်းတော့ဟိုအပြီးကြာကြီးရတော့ဒီမျိုးလည်းဟိုလိုကြီးတွက်ထားတာမျိုးတွေတော့အဲ့လိုကျတော့ပြောလို့မရအောင်ဆိုဆက်ပြီးတော့လုပ်ရင်တော့ကျွန်တော်တို့တော့ဘူးကောင်းတယ်လို့မြင်တော့ပေါ့ဒါပေမဲ့လည်းဟိုပြည်သူတွေဘက်ကလည်းရှိသေးတာဟုတ်သူ့မှာစောင်းနေကြတော့တော့ခက်ခဲတော့ဖြစ်လာပြီဆိုတော့လေအဲ့ဒီကလည်းကျွန်တော်တို့ဆက်ပြန်ကြည့်ရတာပေါ့ကျွန်တော်ဖြစ်နေတာဒီပဲသူဖြစ်ရှင်လို့လည်းမရအောင်ဟုတ်အဲ့လိုတွေတော့ရှိပါသေးတယ်
ယောဂကုသမှုထိန်းချုပ်ဖို့ပိတ်ထားခဲ့တဲ့တီးမာလာဈေးကိုဒီဇင်ဘာလ16ရက်နေ့ကပြန်လည်ဖွင့်လှစ်မှာဖြစ်ပြီးကျန်တဲ့ဈေးတွေကိုတော့အစားတောင့်တဲ့ဈေးဝဇန်တွေကဖွင့်လှစ်ွက်ပြူထားပါတယ်။ဒါအပြင်မန္တလေးတိုင်းတွင်းဆိုင်ထိုင်စားတဲ့စနစ်ကိုပြန်လည်ခွင့်ပြုဖို့စစ်ဆေးဓာတ်တွေပြုလုပ်နေပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့ကန့်ညီတဲ့ဆိုင်တွေကိုပြန်လည်ဖွင့်လှစ်ွက်ပြုဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။မန္တလေးမှာလက်ရှိချိန်ထိအတည်ပြုလူနာ6600ကျော်ဈေးရုံတက်ရောက်နေသူ2400ကျော်ရှိပြီးတည်ဆုံးသူ150နီးပါးရှိပါတယ်ခင်ဗျာကျွန်တော်ထောက်ကမ်းပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်